ရောက်လာမဲ့လေမုန်တိုင်းလိုသဘာဝဘေးအန္တရာယ်တွေကိုရင်ဆိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုမှသင်ကန်းစာကိုဘယ်လိုယူခဲ့လဲဆိုတာကိုဒီတစ်ပတ်မှာပြောပြပါရစေ။အမေရိကန်ပြည်ထောင်စုအရှိချမ်းမှာအောက်တိုဘာလကကအလွန်အင်အားကြီးမားတဲ့ဟာရီကိန်းမုန်တိုင်းဆန်ဒီဝင်ရောက်တိုက်ခတ်ခဲ့ပါတယ်။ဒါပေမဲ့ဒီသဘာဝဘေးရန်ကိုဒေသခံတွေတည်တည်ငြိမ်ငြိမ်နဲ့ရင်ဆိုင်နိုင်ခဲ့ပါတယ်။ကြီးကြီးမားမားစိန်ခေါ်စေတဲ့ပြဿနာမျိုးတစ်ခုမှရင်မဆိုင်ခဲ့ရပါဘူး။ဘာဖြစ်လို့လဲဆိုတော့အမေရိကန်အစိုးရရောအမေရိကန်အရှိချမ်းပြည်နယ်တွေနဲ့ဒေသဆိုင်ရာအုပ်ချုပ်သူတွေပါဒီဟာရီကိန်းဆန်ဒီရဲ့အန္တရာယ်ကိုတုံ့ပြန်ရမှာ2005ခုနှစ်ကက်ထရီနာမုန်တိုင်းတက်ခတ်တုန်းကကြုံခဲ့ရတဲ့အမှားမျိုးမလုံမှီစေဖို့အတွက်သင်ကန်းစာယူခဲ့ကြတာမျိုးပါ။ကက်ထရီနာမုန်တိုင်းဟာအမေရိကန်ပြည်ထောင်စုတမိုင်းမှာအဆိုးဝါးဆုံးပျက်စီးမှုကိုကြုံခဲ့ရတဲ့တဘာဝအန္တရာယ်ဆိုပါလူပေါင်း1800ကျော်သေဆုံးခဲ့ရပြီးလူပေါင်းတသန်းကျော်လောက်အိုးအိမ်ဆုံးခွာထွက်ပြေးကြရတယ်လို့လူဝီဇီယန်းနားပြည်နယ်မှာရှိတဲ့နယူးအော်လန်းစ်မြို့မှာရေတားတမန်တွေကျိုးပျက်ခဲ့ရမှုမြို့နေရာအတော်များများကိုရေလွှမ်းခဲ့တာပါကက်ထရီနာမုန်တိုင်းတံခန့်ရခြင်းကဖီမာလို့ခေါ်တဲ့အမေရိကန်အစိုးရရဲ့ရေပေါ်အခြေအနေစီမံခန့်ခွဲရေးဌာနကတဘာဝတံခန့်ရမှုတွေအတွက်ဦးဆောင်ပေးကူညီခဲ့တာပါဖီမာဘွဲ့ကကင်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးဆိုင်ရာအထူးကျန်းကျင်သူမတ်ရိုင်ဟာအခု New Orleans မှာရှိတဲ့ Tulane တက္ကသိုလ်မှာတဘာဝဘေးအန္တရာယ်ကြရမှုဆိုင်ရာစီမံခန့်ခွဲရေးမဟာဝိဇ္ဇာဘွဲ့သင်တန်းပေးနေသူဖြစ်ပါတယ်။အောက်တိုဘာလကုန်မှာကြောက်ရောက်ခဲ့တဲ့ဒီ Sandy မုန်တိုင်းဟာ Katrina ထက်ပိုပြီးဆိုးသွားနိုင်တယ်လို့ဆိုပါတယ်။တကယ်ဆိုပျက်စီးနိုင်မှုအတိုင်းအတာကိုတဘာဝဘေးဒဏ်ခံရတဲ့နေရာမှာနေတဲ့လူဦးရေပေါ်မူတည်ပြီးတွေ့ရတာမျိုးပါ။
We're looking at 60 million people potentially affected. So in terms of geographical impact, Sandy is making a huge
ကျွန်တော်ကလူသန်း60ကိုထိခိုက်စေလိမ့်မယ်လို့တွက်ထားကြတာပါ။ဆိုတော့ပထဝီအနေအထားဆက်ဆက်မှုအရကြည့်မယ်ဆိုရင် Sandy ဟာတနိုင်ငံလုံးနဲ့ပတ်သက်နေတဲ့ကိစ္စဖြစ်ပါတယ်။သက်ဆိုင်သူတွေအားလုံးကြမ်းကြမ်းခံရမယ့်ကိစ္စကြီးပါ
။ဟုတ်ပါတယ်။ American Shipper Chan Data မှာရှိတဲ့မြို့တော် Washington DC နဲ့ New York မြို့ကြီးနှစ်မြို့ကြားကိုဦးတည်ပြီးလာတဲ့ Sandy မုန်တိုင်းဟာလေတိုင်နှုံးတနအီကိုမိုင်တရအစိမ့်နှုံးနဲ့ဝင်ခဲ့တာပါ American ပြည်တော်စုရဲ့လူနေထူတတ်တဲ့နေရာမှာဝင်မှွေခဲ့တဲ့ဒီမုန်တိုင်းမှာလူ40ကျော်သေဆုံးခဲ့ရတယ်လို့နေရာအတော်များများရေမြုပ်ခဲ့ရပါတယ်အဝေးပြေးလမ်းမကြီးတွေရထားလမ်းတွေပိတ်ထားရတယ်လို့နယူးယောက်နဲ့တခြားမြို့ကြီးတွေမှာတွင်းတွင်းကျယ်ကျယ်တုံးနေကြတဲ့မြေရောက်ရထားလမ်းကိုပါပိတ်ခဲ့ရပါတယ်ဒါကြောင့်မြို့ကန်တွေလည်းအိမ်တွေထဲမှာပဲပိတ်မိနေကြတာပါဒီကြားထဲမိကပါရက်ရှည်ပြတ်နေတော့အချင်းကြာလာတာနဲ့အမျှလူတွေစိတ်တက်ကြလာနိုင်တယ်လို့ Raya ပြောပါတယ
် Rolling blackouts are problematical enough but when you have a blackout for an extended period of time following a disaster of
ဆရာစစ်ပြတ်တောက်မှုတွေကပဲပြဿနာကြီးမားလှပါပြီအဲဒါထက်ပိုပြီးဘေးအန္တရာယ်ဆိုတခုကြောက်ပြီးနောက်ဆရာစစ်ဇက်တိုက်ပြတ်တောက်နေတယ်ဆိုရင်တော့လူတွေရဲ့နိစ္စဒူဝဘဝကိုစီးပွားရေးအရသာထိခိုက်စေရုံမကစိတ်ဓာတ်ရေးရကိုပါထိခိုက်စေပါတယ
်အခုလိုပြဿနာကို2005ခုနှစ်ကက်ထရီနာမုန်တိုင်းအပြီးမှာကြုံခဲ့ရတာမို့အစိုးရအဖွဲ့အစည်းတွေအထူးသဖြင့်ဖီမန်အဖွဲ့ကအဲ့ဒီတုန်းကသူတို့ကြုံတွေ့ခဲ့တာကိုကောင်းကောင်းကြီးသင်ခန်းစာယူခဲ့တယ်လို့ဆိုပါတယ်အစိုးရဘက်ကလိလသင်ခန်းစာယူခဲ့တဲ့အထက်မှာအမေရိကန်ကြက်ချင်ကြီးအသင်းလို့ပုဂ္ဂလိကအဖွဲ့အပြင်ကုန်ပစ္စည်းလက်ကားရောင်းချပေးတဲ့ Walmart လို့ကုမ္ပဏီတွေပါပါပါတယ်ဒီ Walmart ကိုထူးထူးခြားခြားဖြစ်စေတာကသူဟာအစိုးရအဖွဲ့အစည်းတွေထက်ကက်ထရီနာတန်ခံရတဲ့နေရာတွေမှာလိုနေတဲ့ရည်နဲ့အစားအစာတွေကိုပိုးပြီးလှင်လင်းမြန်မြန်ရောက်အောင်လုပ်ပေးနိုင်တာပါအထူးသဖြင့်အဆက်အသွယ်ပြတ်တောက်နေတဲ့ဒေသတွေကိုသူကလက်လှမ်းမိခဲ့ပါတယ်ဆန်ဒီဟာရီကိန်းဝင်မှွေတဲ့သတင်းပတ်ထဲမှာလည်းပြည်နယ်10ခုမှာဖွင့်ထားတဲ့ Walmart ဆိုင်ကြီး290ကိုပါပိတ်ထားခဲ့ရတာပါဒါပေမဲ့မုံတိုင်းမြောက်ဖက်ကိုရွေ့သွားပြီးပြချင်းနောက်တည့်မှာပဲဆိုင်ပေါင်း84ဆိုင်ကိုပြန်ဖွင့်နိုင်ခဲ့ပြီးလူသုံးကုန်ပစ္စည်းတွေကိုရောင်းချပေးနိုင်ခဲ့တယ်လို့ Walmart ကုမ္ပဏီရဲ့ပြောခွင့်ကပြောပါတယ်
။ We have a network of emergency distribution centers which are strategically located and stocked with
ကျွန်တော်တို့မှာအရေးပေါ်အကူအညီဖြန့်ချီရေးဌာနတွေရှိပါတယ်။အဲ့ဒီဌာနတွေဟာအချက်ချာကြတဲ့ data တွေမှာရှိနေပြီးအခြေခံစားသောက်ကုန်တွေကိုလည်းမုန်တိုင်းလမ်းကြောင်းကျတဲ့နေရာတွေမှာပဲစုဆောင်းထားရှိပါတယ်။မုန်တိုင်းတန်တဲ့နေရာတွေနဲ့အနည်းဆုံးမှာရှိတဲ့ဖြန့်ဝေရေးစခန်းတွေရှိကိုကုန်စည်တွေကိုပေးပို့နိုင်ပါတယ်။ကျမတို့ဟာချက်ချင်းဤဖွဲ့နဲ့ပူးပေါင်းပြီးဆောင်ရွက်ပါတယ်။ပြီးတော့ဒေသခံအဖွဲ့အစည်းတွေနဲ့လည်းဆက်သွယ်ပါတယ်လို့ဆိုပါတယ်။တဘာဝအန္တရာယ်ကြောက်တဲ့ဒေသတွေမှာရှိတဲ့ အာဏာပိုင်အဖွဲ့အစည်းတွေနဲ့ရောဒေသခံတွေနဲ့ပါပုံမှန်ဆက်သွယ်ပြီးသူတို့တွေနဲ့ပူးပေါင်းဆောင်ရွက်တာမို့ကယ်ဆယ်ကူညီရေးလုပ်ငန်းတွေအတွက်ပိုးပြီးထိရောက်စေတာပါ။ Hurricane မုန်တိုင်း Sandy ဝင်ရောက်ချိန်မှာမြန်မာနိုင်ငံက Eco Dev တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ကတာဝန်ခံဦးဝင်းမျိုးသူလည်း Washington DC မှာရောက်နေတာပါ။
တော်တော်စိတ်လို့ရရကောင်းတဲ့တွေ့ကြုံပါပဲ။မုန်တိုင်းကတော်တော်လေးစိုးရိမ်စရာကောင်းတယ်ဆိုတော့ကျွန်တော်တို့လည်း TV ကိုတောက်လျှောက်ကြည့်ပြတယ်ပေါ့လေ။အမှန်တမ်းမှာစိတ်ဝင်စားဖို့ကောင်းတာက TV ထဲမှာတောက်လျှောက်အချိန်နဲ့အမျှဟိုပြနေတဲ့ခါကျတော့ကြည့်နေတဲ့လူကစိတ်ထဲမှာလုံခြုံမှုတစ်ခုခံစားရလို့ပဲဖြစ်နေတာကိုချက်ချင်းတန်းသိရတယ်ပေါ့။နောက်တစ်ခုကကျွန်တော်တို့မိုးလီဝတာခံမှန်းချက်တွေကသူခံမှန်းတဲ့အတိုင်းပဲအတိအကျအမှန်သာလေးတွေ့ရပေါ့နော်ဥပမာတနင်္လာနေ့ကိုဗေချင်းလောက်မှာတနင်္လာကိုကန်တီကိုဝင်မယ်ဗေချင်းမှာဒီလေရဲ့တိုက်အားပြင်းထန်လာမယ်စရှိနေမယ်ပေါ့ပြောတာလေးတွေ့တော့ကျွန်တော်တော်တော်လေးကိုပဲအားသိမိတယ်ပေါ့ကျွန်တော်ခုနာကစ်ဖြစ်ခဲ့တဲ့အားနဲ့ရှင်ကြည့်မိတာပေါ့လေသူတို့မြင့်ဒေသဆိုင်ရာတာဝန်ရှိသူတွေကတကယ်ကိုဟိုမင်းနဲ့မပြတ်သူကတတိပေးနေတာလေနော်သူလွတ်เสียရှိတာလေပြင်းစင်နေတာလေမြင်ရတော့လေတော်တော်လေးအားရစရာကောင်းပါလေ
အခုလိုအစိုးရပိုင်းတာဝန်ရှိသူတွေတည်းမကပဲပြည်သူတွေဘက်ကနိုးကြားမှုရှိတာကိုလည်းအတုယူသင့်တယ်လို့ဆိုပါတယ
်ပြည်သူတွေကစာရေးကြည့်လေကျွန်တော်တို့ဆိုနာကေးစာဖြစ်တော့ဆိုကြားနေတာပဲဒါပေမဲ့ကျွန်တော်တို့ခုနကကိုယ်ကိုယ်တိုင်လည်းပတ်ဝန်းကျင်တည်နေလို့နေဒါပေမဲ့ဒီလောက်ကြီးလေးမထားဘူးအဲ့ဒီနာကေးတဲ့ကြားမဲ့နေဟာဆိုရင်ကျွန်တော်တို့မနေ့9နိုင်တည်းကတည်နေပြီကျွန်တော်မိတ်ဆွေနဲ့မိသားစုတွေကတော့ခါးလေးပြင်ဆင်နေပြီပေါ့နော်ကျွန်တော်ပမာတွေကတော့အော်ဟီဟာနဲ့ရှောက်ပြီးတော့ပြောပြီးတော့လေးမထားဘူးညနေ6:00-6:00နာရီအထိကိုကျွန်တော်သေးမထားဘူးအော်နောက်ကကျွန်တော်မှတ်မိတယ်9နိုင်လောက်ကျတော့လေးရတော်တော်ကျန်းလာပြီအဲ့တော့မှတော်တော်ဆိုးရင်တာပေါ့နော်နောက်7နိုင်7နိုင်လောက်ကျတော့ကျွန်တော်ကလေးတွေကဘိုးဘိုးလို့ဗျာမုန်တိုင်းသားကျန်းတာပေါ့နော်အဲ့တော့နံပါတ်1ကျွန်တော်တို့ကိုနေအောင်ဘုန်တိုင်းနဲ့ပတ်သက်တဲ့လေးမထားတဲ့ချက်ပေါ့
အခုမြန်မာနိုင်ငံမှာနာဂစ်တန်ကိုလက်တွေ့ကြုံခဲ့ရပြီးမို့တဘာဝဘေးအန္တရာယ်ကိုပေါ့ပေါ့မတွက်ကြဘူးနဲ့ပြီးခဲ့တဲ့အမှားတွေကိုသင်္ကန်းဆိုင်ယူနိုင်ကြဖို့တတိပင်းရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်။